တော်ရရှင်များရှင်ကျမတင်ကီထိုက်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးကလာမယ့်နှစ်အတွင်း 4.2 ရာခိုင်နှုန်းထိဖွံ့ဖြိုးလာပြီးပြန်လည်ဥမော်လာမယ်လို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ OECD ကခန့်မှန်းထားပါတယ်ဒီဖွံ့ဖြိုးမှုထဲမှာအများစုကတော့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအများအပြားပါမယ်လို့လည်းခန့်မှန်းပါတယ်ပတ်စဉ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်အမေရိကန်နဲ့ဥရောပနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း36နိုင်ငံပါ OECD အဖွဲ့ကြီးကစီးပွားရေးဖွံ့ဖြိုးမှုနဲ့ကမ္ဘာကုန်သွယ်မှုတိုးတက်ရေးအတွက်လိုအပ်တဲ့မူဝါဒတွေချမှတ်နိုင်ရေးရည်ရွယ်ဖွဲ့စည်းထားတာဖြစ်ပြီးအဖွဲ့သက်တမ်းကနှစ်ပေါင်း60ကျော်ရှိပါပြီကိုရိုနာကပ်ဘေးရောဂါနဲ့ကြုံရတဲ့အခု2020ပြည်နှစ်မှာ 4.2 ရာခိုင်နှုန်းကျဆင်းခဲ့တဲ့ကမ္ဘာစီးပွားရေးကလာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းဖွံ့ဖြိုးလာမယ်လို့ခန့်မှန်းတဲ့အကြောင်းဒီဇင်ဘာလ1ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OECD ရဲ့အတွေ့အမှုချုပ်အန်ဂျယ်ဂူရီယာကပြောဆိုသွားတာပ
ါ Now for the first time since the pandemic hitIn early 2020, we have hope.
Natonese Sawama, Kayoga, Jayogavino, but Mauzo Nine, Nolinja Shibabi. Kawezine, but the be the ring on Nija, Kaumim, Nolinja, Pushiladalo. Tonoru Alon Kanzani Ade, Matijami Yamude Gule, the need of Yoba Tazibare. Nolinja Shire Sobimele, Akekegani, Majoran and Dibau. Nanga Miabiaha, Ladlo Virus Gusamu, Miarare, a ye kind when Yabare.ဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်နိုင်ရေးအကန့်အသတ်တွေပြန်လည်ချမှတ်လာရတာကစီးပွားရေးပြန်လည်ဥမော့ခဲ့တာကိုမေးမိန်သွားစေပါတယ်
။နိုင်ငံတော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကဒုတိယတစ်ကြော့ပြန်ဖြစ်လာပေမဲ့လို့လဲကာကွယ်ဆေးတွေထွက်ပေါ်လာတာနဲ့တရုတ်နိုင်ငံကဥဆောင်ပြီးအခြေအနေတွေပြန်ကောင်းလာတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မယ်လို့ခန့်မှန်းတဲ့အကြောင်း OECD အဖွဲ့ကြီးကပြောဆိုတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးကအခု2020ပြည်နှစ်မှာ 4.2 ရာခိုင်နှုန်းလျော့ကျသွားခဲ့ပြီးတဲ့နောက်လာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းတိုးတက်ပြီး2022ခုနှစ်မှာတော့ 3.9 ရာခိုင်နှုန်းလောက်ဖွံ့ဖြိုးမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့ကြီးရဲ့နောက်ဆုံးထုတ်စီးပွားရေးခန့်မှန်းချက်ကဖော်ပြပါတယ်။ဥရောပတစ်လွှားနဲ့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကြော့ဖြစ်လာပြီးတဲ့နောက်ပါရီအခြေစိုက်အဖွဲ့ကြီးကစက်တင်ဘာလတုန်းကသူ့ရဲ့ခန့်မှန်းချက်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့စီးပွားရေးဖွံ့ဖြိုးမှုရှိမယ်လို့ခန့်မှန်းပေမဲ့လည်းနိုင်ငံအတော်များများမှာတော့ဖွံ့ဖြိုးမှုလျော့နေနေဦးမယ်အကြောင်း OECD ရဲ့အတွင်းမှုချုပ်အန်ဂျယ်ဂရီယာကအခုလိုပြောပါတယ်
။ Now on the face of it our projection forGlobal GDP growth in 2021
2022ခုနှစ်အတွင်းကမ္ဘာတစ်လွှားအသင်းထုတ်လွှင့်မှု GDP က 4.2 ရာခိုင်နှုန်းပုံမျိုးမှုရှိမယ်ဆိုတဲ့ကျွန်တော်တို့ရဲ့ခန့်မှန်းချက်ကတိတ်ပြီးကောင်းတယ်လို့ရှုမြင်ရပါတယ်ဒီလိုပုံမျိုးမယ်ဆိုပေမဲ့လည်း OECD အဖွဲ့ဝင်နိုင်ငံအားလုံးဒီဘက်မှာတော့2022ခုနှစ်ကုန်ပိုင်းစီးပွားရေးက2019နှစ်ကုန်ပိုင်းစီးပွားရေးပမာဏထက်လျော့နည်းနေစေဖြစ်မှာပါ2022ခုနှစ်နှစ်ကုန်ပိုင်းမှာကမ္ဘာတစ်လွှားအသင်းတွင်ထုတ်လွှင့်မှု GDP ကဒေါ်လာ9ဘီလီယံလောက်လျော့ကျမယ်လို့ခန့်မှန်းထားပြီးဒီပမာဏဟာကယောဂါမတိုင်ရင်ကခန့်မှန်းချက်တဲ့လျော့ကျနေတာပါဒေါ်လာ9ဘီလီယံဆိုတာကအမေရိကန်စီးပွားရေးရဲ့၃ဘုံတစ်ဘုံပမာဏရှိပါတယ်ဒါကြောင့်ထိခိုက်သက်ရောက်မှုပမာဏကအလွန်ကြီးမားပါတယ်ကယောဂါဘေးကြောင့်လူတွေအတွက်ရောစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်မှုရှိမှာပ
ါကမ္ဘာတစ်လွှားအသတင်းကုန်ထုတ်လုပ်မှုတစ်ခုလုံးကတော့2021ခုနှစ်နှစ်ကုန်ပိုင်းမှာကိုရိုနာကပ်ဘေးကာလမတိုင်ခင်ကရှိခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်လာနိုင်ပြီးတရုတ်နိုင်ငံတွင်းမှာမြန်မြန်ဆန်ဆန်အခြေအနေတိုးတက်ကောင်းမွန်လာမှုကဥဆောင်သွားမယ်လို့လည်း OECD ကပြောပါတယ်ဒါပေမဲ့လည်းနိုင်ငံအများအပြားမှာတော့လာမယ့်နှစ် 2022ခုနှစ်အထိကိုရိုနာဗိုင်းရပ်စ်ကပ်ဘေးမတိုင်ခင်ကစီးပွားရေးအခြေအနေမျိုးရဲ့အောက်900ခန့်နှုန်းလောက်ရော့ချနေအောင်မယ်လို့လည်းခန့်မှန်းထားပါတယ်။2020ပြည်နှစ်မှာတော့တရုတ်တနိုင်ငံတည်းပဲစီးပွားရေးဖွံ့ဖြိုးမှုတွေ့ရပြီးအခု2020ပြည်နှစ်မှာတော့တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုက 1.8 ရာခိုင်နှုန်းရှိမယ်ဆိုတဲ့ OECD ရဲ့ပြီးခဲ့တဲ့စက်တင်ဘာလခန့်မှန်းချက်ကမပြောင်းလဲပါဘူး2022ခုနှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက800ဂိုင်နှုန်းအထိအရှင်ရဖို့ရှိပြီး2022ခုနှစ်မှာ 4.9 ဂိုင်နှုန်းကိုရော့သွားမယ်ဆိုတော့စက်တင်ဘာလခန့်မှန်းချက်ကလည်းမူလအတိုင်းဆက်ရှိနေပါတယ် OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကအခုလိုပြောပါတယ်
You can see China which together with Korea is
whether you know Korea ကိုကြည့်မယ်ဆိုရင်ကယောဂဘေးအခြေအနေကတခြားနိုင်ငံတွေထက်ပိုပြီးတော့အခြေအနေကောင်းပါတယ်ဆိုတော့ကမ္ဘာ့ဖွံ့ဖြိုးမှုမှာဒီနှစ်နိုင်ငံကအများကြီးပါဝင်ပါလိမ့်မယ်
ကိုဗစ်ကာကွယ်ဆေးတွေထွက်လာတဲ့ဆိုပေမဲ့လည်းစီးပွားရေးပြန်လည်နလန်ထရေးအတွက်တော့အစိုးရတွေဘက်ကတိတိယောက်ယောက်လုပ်ဖို့လိုအပ်မယ်လို့လည်း OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကဆက်ပြီးပြောပါတယ
် Vaccine developmentsHave arrived faster than expected.
ကောက်ဆီစံတတဲ့မှုတွေကခမန်းထရတဲ့စော်ပြီးထွက်ပေါ်လာပြီးဒါကတကယ့်သတင်းကောင်းတွေပါ။မူဝါဒချမှတ်မဲ့သူတွေအနေနဲ့ပုံမှန်အခြေအနေအတိုင်းပြန်ဖြစ်လာစေဖို့အတွက်လုပ်ရမယ့်ကိစ္စတွေကိုထိရောက်ရောက်လုပ်ဖို့လိုအပ်ပါတယ်။ဆိုလိုတာကတော့အများပြည်သူကျန်းမာရေးစောင့်ရှောက်မှုကိုပိုးပြီးတော့ကောင်းမွန်အောင်လုပ်ဖို့နောက်ကောက်ဆီစံအတွက်ပူးပေါင်းဆောင်ရွက်စီမံပြီးတတ်နိုင်သလောက်အမြန်ဆုံးနဲ့နောက်စိတ်ချလက်ချနဲ့ကြေကြေပြန့်ပြန့်ရအောင်လုပ်ကြပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးနှိုးထစေရေးအစီအစဉ်တစ်ရပ်သဘောတူညီမှုရနိုင်တဲ့ဆိုတဲ့တွက်ချက်မှုနဲ့အခု2020မှာ 3.9 ရာခိုင်နှုန်းရော့ချပြီးတဲ့နောက် 2021 ခုနှစ်မှာဖွံ့ဖြိုးမှု 3.2 ရာခိုင်နှုန်း 2022 ခုနှစ်မှာ 3.5 ရာခိုင်နှုန်းရှိလာနိုင်ပါတယ်တဲ့ဥရောပတလွှားမှာတော့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှု 9.5 ခိုင်နှုန်းရော့ချနိုင်ပြီး2021ခုနှစ်မှာတော့ 3.6 ခိုင်နှုန်းဖွံ့ဖြိုးမှု 2022 ခုနှစ်မှာတော့ 3.3 ခိုင်နှုန်းပြန်လည်ဖွံ့ဖြိုးလာနိုင်ကြောင်းလဲသုံးသပ်ခန့်မှန်းထားပါတယ်ရှင်